မိုက်ကာရဲ့လုပ်ငန်းတချို့ဟာမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင် MIC ရဲ့ခွင့်ပြုချက်မရှိဘဲဆောင်ရွက်နေတာတွေအမှန်တကယ်လုပ်ငန်းဆောင်ရွက်ခြင်းမရှိတာတွေရှိနေသလိုလုပ်ပိုင်ခွင့်ရထားတဲ့ပုဂ္ဂလိကကုမ္ပဏီတွေဘက်ကချိုးဖောက်မှုတွေရှိနေတာစစ်စစ်တွေ့ရှိခဲ့တယ်လို့အမျိုးသားလွှတ်တော်အစိုးရရဲ့အာမခံချက်များ၊ဂရီများနဲ့တာဝန်ခံချက်များစစ်စေးကော်မတီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီနေ့အမျိုးသားလွှတ်တော်ကိုယ်စားလှယ်၈ဦးဆွေးနွေးရမှာမိုက်ကာကိုဥဆောင်ခဲ့သူတွေနဲ့တာဝန်ယူလုပ်ကင်ခဲ့တဲ့ဝန်ထမ်းတွေဥပဒေချိုးဖောက်တဲ့ကုမ္ပဏီတွေကိုအရေးယူဖို့တင်ပြမှုတွေရှိခဲ့ပါတယ်။ AOR တိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပြည့်ဖြိုးကမိုက်ကာလုပ်ငန်းတွေဟာလက်ပေးလက်ယူမှုတွေရှိခဲ့ရင်ထိရောက်စွာအရေးယူဖို့လိုအပ်ကြောင်းဆွေးနွေးခဲ့ပါတယ်
။ဒီကုန်းချုပ်အနေနဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့လက်ပေးလက်ယူမှုအနေအထားတွေရှိခဲ့ရင်လည်းဒီထိရောက်စွာကျွန်တော်တို့မဖြေရှင်းနိုင်တာမြစ်တယ်သွားမှာဖြစ်ပါတယ်။နိုင်ငံတကာလည်းလားလာမကောင်းပါဘူး။ဆိုတင်ထားတဲ့6ရက်2019ခုနှစ်ပြည့်တင်ထားတာဖြစ်ပါတယ်။ဒါကြောင့်စီရင်ရှင်းလင်း CCA ကော်မတီကိုတမတ်တမတ်ရှိသူများနဲ့ဖွဲ့စည်းပြီးတော့မိုက်ကာမဲဆက်နယ်ရှိရှိတဲ့လုပ်ငန်းတွေကိုပေါ့ဘူးထိရောက်စွာကွန်ဖက်ပေါ်ဆောင်ရွက်သင့်ပါကြောင်းကြံပြီးဆွေးနွေးရပါတယ်။
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးတန်းစိုးကကွင်းစင်းစီစစ်ခဲ့တဲ့ကော်မတီရဲ့အစီရင်ခံစာမှာထိထိရောက်ရောက်အရေးယူမဲ့အပိုင်းတွေကိုထည့်သွင်းဖော်ပြပေးဖို့ဆွေးနွေးခဲ့ပါတယ
်။ဥပဒေအရဘလို့ထိထိရောက်ရောက်အရေးယူဆောင်ရွက်မှုရှိနိုင်မဲ့ဆိုတဲ့အကြံပြုချက်အပိုင်းတွေကိုလည်းဒီနေရာမှာထည့်သွင်းဖော်ပြဖို့လိုမယ်လို့ကျွန်တော်အနေနဲ့အကြံပြုလိုပါတယ်။ဒီလိုထိထိရောက်ရောက်အရေးယူတဲ့နေရာမှာနှစ်ပိုင်းရှိပါတယ်။ဒီဖြစ်ပျက်ကိုပြန်ကြည့်လို့ရှိတာဝန်ရှိသူတွေကနေပြီးတော့မှပြက်ကွက်တဲ့အကြောင်းအရာတွေတာဝန်ရှိသူတွေရနေပြီးတော့မှဥပဒေအရမလုပ်ဘဲနဲ့ဆောင်ရွက်ထားတဲ့အပိုင်းဖြစ်ပါတယ်ဒုတိယတစ်ချက်ကစာချုပ်စည်းကမ်းစာချုပ်ပါစည်းကမ်းတွေကိုဖောက်ပြတဲ့လုပ်ငန်းရှင်တွေရဲ့အပိုင်းဖြစ်ပါတယ်အဲ့ဒီနှစ်ပိုင်းကိုဘယ်လိုကျွန်တော်တို့ law enforcement လုပ်မလဲဆိုတာမျိုးကျွန်တော်တို့ဒီထက်ပို့ပြီးတော့ဖောက်ပြနိုင်မယ်ဆိုရင်ပို့ပြီးတော့ကောင်းမွန်တဲ့ဥပဒေအစီရင်ခံစာလေးဖြစ်လာအောင်ဖြစ်ပါတယ်အဲ့တော့တော်ဝင်ရှိတဲ့သူတွေဆိုရင်ကျွန်တော်တို့မှာနိုင်ငံဝန်သားဥပဒေရှိပါတယ်။အဂတိလိုက်ဆောင်မှုတိုက်ပြရေးဥပဒေရှိပါတယ်။ပြီးတော့နိုင်ငံတော်တမရယုံကနေပြီးတော့ထွက်ထားတဲ့ညွှန်ကြားချက်အမှတ်1023ရှိပါတယ်။တခြားပြည်တော်စုအစိုးရဘက်ဥပဒေရှိပါတယ်။တခုဖတ်ပြရမယ်ဆိုရင်တင်တာအောင်မြင်သောကုမ္ပဏီတွေတစ်ဆင့်ကကန်ထွက်ထပ်မံလွဲပြောင်းခြင်းမပြုရဆိုတဲ့တမရယုံရဲ့ညွှန်ကြားချက်ရှိပါတယ်။နိုင်ငံဝန်သားဥပဒေအရကျွန်တော်တို့ပြန်ပြီးပြောရမယ်ဆိုရင်နိုင်ငံတော်ပိုင်ပစ္စည်းနိုင်ငံတော်ဘဏ္ဍာများလေလွတ်ဆုံးရှုံးမှုမရှိစေရဲနဲ့အလွဲသုံးဆောင်မှုမပြုရတော့တဲ့ထိမ့်သိမ့်ဆောက်ရှောက်ခြင်းဆိုတဲ့တာဝန်ဝတ္တရားရှိပါတယ်နိုင်ငံဝန်ထမ်းတဲ့ဥပဒေတွေဆိုဒီဥပဒေတွေကိုပြန်ပြီးတော့ချိတ်ဆက်ပြီးတော့ဘလို့အရေးယူဆောင်ရွက်မလဲဆိုတာလေးကိုသက်ဆိုင်ရာဝန်ကြီးဌာနရောစဉ်းစားပြီးဖို့လိုပါတယ်ပြီးတော့လုပ်ငန်းရှင်အနေနဲ့ဆိုရင်ကျွန်တော်တို့ဒီမှာတွေ့ရပါတယ်ဒီအခေါ်ဥပဒေနဲ့ပတ်သက်တဲ့ဟာတွေကိုမဆောင်ထားတာတွေစာချုပ်စာတမ်းဖောက်ပြလို့ရှိရင်ဘလို့ရေးရမယ်ဆိုတဲ့ဟာတွေကလုပ်ငန်းရှင်နဲ့ပတ်သက်ပါတယ
်အစီရင်ခံစာမှာအရေးယူမှုအပိုင်းကိုထည့်သွင်းဖော်ပြပေးဖို့လွှတ်တော်ကိုယ်စားလှယ်တွေတင်ပြခဲ့တာနဲ့ပတ်သက်ပြီးအစိုးရရဲ့အာမခံချက်များဂရုများနဲ့တာဝန်ခံချက်များစီစစ်ရေးကော်မတီဥက္ကဋ္ဌဦးသိန်းစွေကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီထဲထဲမှာကျွန်တော်တို့ပြန်လဲစီစစ်သုံးသပ်ဖို့လို့ရေးထားပါတယ်ကျွန်တော်တို့တချို့ဟာတွေကဒီကျွန်တော်တို့ဒီအစိုးရတခုနဲ့တခုအလွှဲပြောင်းကာလမှာဆောင်ရွက်လုပ်ကံရတဲ့ဝန်ကြီးဌာနရဲ့ကျွန်တော်တို့လုပ်ငန်းစဉ်တွေလည်းပါပါတယ်။အဲ့ဒီလုပ်ငန်းစဉ်တွေကိုသက်ဆိုင်ရာအခုအစ်စ်ဒီကျွန်တော်တို့အစိုးရအစ်စ်ပေါ့နော်အစိုးရအစ်စ်ရဲ့ဒီတာဝန်ယူရတဲ့ဝန်ကြီးဌာနတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ကကန့်ကွက်ပါလိမ့်မယ်။အဲဒီဟာကိုတော့ကျွန်တော်တို့ဆောင်ကြည့်ရမှာဖြစ်ပါတယ
်။မိုက်ကာအဖွဲ့ကိုအရင်အစိုးရလက်ထက်ကပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးစိုးသိန်းနဲ့ဦးအောင်မြင့်တို့ဦးဆောင်ပြီးအစိုးရအရာရှိအောင်တချို့နဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။မျိုးသားလွှတ်တော်အစိုးရရဲ့အာမခံချက်များ၊ဂရုများနဲ့တာဝန်ခံချက်များစစ်စေးကော်မတီဟာရန်ကုန်တိုင်းကအင်းစိန်၊ရွာသာကြီး၊တွန်တေးမြို့နဲ့ AOR တိုင်းမူဦးပင်မြို့နယ်ကအေးအေးကန်းတွေ၅ကန်တွေကိုစက်တင်ဘာလ16ရက်နေ့ကနေ22ရက်ထိကွင်းစင်းစစ်ဆေးခဲ့တာဖြစ်ပါတယ်။ဒါ့အပြင်တနင်္ဂနွေနေ့မှာရှိတဲ့မိုက်ကာရဲ့လုပ်ငန်းတွေကိုဆက်လက်စီစစ်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။